အများဆုံးမျိုးတည်ခြင်းနေကြတဲ့၆ပွင့်ဆိုင်ထိပ်သီးဆွေးနွေးပွဲနေ့ပြီးတော့မှမကြခင်ကပဲပြီးဆုံးသွားခဲ့ပါတယ်။ဘာတွေဆွေးနွေးခဲ့ကြသလဲဆိုတာအသေးစိတ်မသိရသေးပေမဲ့လို့နောက်တစ်ချိန်ဆွေးနွေးပွဲအတွက်မူပေါင်းချမှတ်ပြင်ဆင်ခဲ့ကြတယ်လို့သိရပါတယ်။ထိပ်သီးဆွေးနွေးပွဲပြုလုပ်နေရနေ့ပြီးတော့သမရအိမ်တော်ဝင်အတွင်ခမ်းမရှိရာကိုသတင်းသွားယူနေတဲ့ VOA သတင်းတောက်ကိုစီသူနဲ့အစည်းအဝေးရဲ့အခြေအနေနဲ့ပတ်သက်လို့ကိုသားညုံကဆက်သွယ်မေးမြန်းထားပါတယ်ရှင်
။ကိုစီသူရဲ့အခုဒီ6ပွင့်ဆိုင်ထိပ်သီးဆွေးနွေးပွဲပေါ့ဆွေးနွေးပွဲမှာအခုပြီးဆုံးသွားပြီဆိုတော့ကိုစီသူကလည်းအဲ့မှာတရင်ယူနေတော့သူတို့ဆွေးနွေးပွဲဘာတွေဆွေးနွေးပြစ်လဲတရင်စာရှင်းလင်းပွဲလုပ်တယ်လဲကြားပါတယ်ခင်ဗျာ။ဘာတွေများထူးခြားတဲ့အချက်တွေတွေ့ရလဲ
။ဟုတ်ကဲ့ဗျာဒီနေ့6ပွင့်ဆိုင်ဆွေးနွေးပွဲအပြီးမှာပြည်ချိုင်းဝန်ကြီးဦးရဲထိုးကတရင်စာရှင်းလင်းပွဲလုပ်ပါတော့ဗျာ။အဲသူကတော့အသေးစိတ်ဒီဆွေးနွေးရဲ့အချက်တွေကိုတော့သူပြောပန်ခွင့်မရှိလို့မပြောတော့ပါဘူး။အဲဆိုတော့ချုပ်ပြီးတော့ပြောရရင်တော့ဒီဆွေးနွေးပွဲကမပြီးတတ်သေးဘူးအဲလာမယ့်တစ်ပြန်အပြီးမှာဆက်ပြီးတော့ဆွေးနွေးပွဲတွေကိုလှုပ်တော့မယ်လို့ဦးရထုကဒီလိုပြောသွားပါတယ်ဗျအ
ဲဒီဆွေးနွေးပွဲတွင်မှာတယောက်လာတဲ့ပုဂ္ဂိုလ်များပံဝဆွေးနွေးတဲ့ပုဂ္ဂိုလ်များအနေနဲ့အချက်၃ချက်ကိုကျွန်တော်တို့ဆွေးနွေးပြီးတော့မှသဘောတူခဲ့ပါတယ်တေကတော့ကျွန်တော်တို့ဆွေးနွေးပွဲရဲ့ framework ပေါ့နော်အခြေခံမဲ့အခြေခံပြီးတော့ဆွေးနွေးမဲ့အကြောင်းအရာတွေပေါ်မှာကျွန်တော်တို့ဘောတူခဲ့ပါတယ်ဒုတိယချက်ကတော့ကျွန်တော်တို့ဆွေးနွေးပွဲကျင်းပမယ်ပုံစံကိုကျွန်တော်တို့ format ကိုသဘောတူခဲ့ပါတယ်တတိယချက်ကတော့နောက်တစ်ချိန်ထပ်ပြီးတော့မှတွေ့ဆုံမယ်အချိန်သတ်မှတ်ချက်ကိုကျွန်တော်တို့သဘောတူခဲ့ပါတယ်အဲ့တော့ဆွေးနွေးမယ့်အကြောင်းအရာတွေကတော့ကျွန်တော်တို့ framework နဲ့ပတ်သက်လို့ကျွန်တော်အသေးစိတ်ပြောလို့မရပါဘူးအဓိကအပြင်အကြောင်းအရာအရာပြောရမှာဆိုရင်တော့ကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအဲ့တော့ငင်းကြံရေးကိစ္စနဲ့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကျင်းပခြင်းနဲ့ရွေးကောက်ပွဲလွန်ကာလတည်ငင်းအေဂျင်ရေးကိစ္စများနဲ့ပတ်သက်ပြီးတော့မှဒါဆွေးနွေးဖို့ကျွန်တော်တို့သဘောတူခဲ့ကြပါတယ်အသေးစိတ် framework ကတော့ကျွန်တော်ပြောလို့မရဘူးဒုတိယချက်ကတော့ကျွန်တော်တို့နောက်တစ်ချိန်ပြန်လဲတွေ့ဆုံမှုတော့တကြံကာလအတွင်းမှာလွတ်တော်များရနာထားပြီးနောက်ပိုင်းလွတ်တော်များပြန်လဲစတင်ချိန်မှာအလုံးအစီအပြေတဲ့အချိန်ကိုတတ်မှတ်ပြီးတော့မှတွေ့ဆုံမှုကျွန်တော်တို့သဘောတူခဲ့ကြပါတယ်။အဲတော့နှစ်နာရီကျော်တွေ့ဆုံဆွေးနွေးမှုကာလဆောင်လုံးမှာပါဝင်တယောက်တဲ့ပုဂ္ဂိုလ်များအနေနဲ့ညီကုံမောင်နှမစိတ်ဓာတ်နဲ့လွတ်လွတ်လပ်လပ်ပုံမွန်လင်းလင်းဆွေးနွေးခဲ့ပါတယ်။ဆွေးနွေးပွဲပြီးတဲ့အခါမှာလည်းဒီဆွေးနွေးပွဲဟာအောင်မြင်တဲ့ဆွေးနွေးပွဲဖြစ်တယ်လို့အလုံးကသဘောတူခဲ့ကြပါတယ်။လောက်ပါ
။ဒါကတော့ပြည်ချိုင်းဝန်ကြီးဦးရထွတ်တင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။အဲတော့ကိုစီသူကြီးဒီဆွေးနွေးပွဲလုပ်တဲ့အခါမှာကိုစီစုသတင်းတောက်တွေအနေနဲ့သူဒီအခမ်းအတွင်းကိုဝင်ပြီးတော့သတင်းယူခွင့်သတင်းရိုက်ခွင့်ရတယ်ဆိုတော့ဆွေးနွေးပွဲရဲ့အခင်းကျင်းအနေထားသူတို့ခေါင်းဆောင်တွေချင်းဆက်ဆံရေးအနေထားဘယ်လိုမြင်ရလဲခင်ဗျ။အ
ဲဟုတ်တော့ပါဒီနေ့ဒီ6ပွင့်ဆိုင်ဆွေးနွေးပွဲကနေ့လည်း2နာရီလောက်မှာဆောက်ပါတယ်နေ့လည်း2နာရီမတိုင်ခင်မှာဒီ6ပွင့်ခေါင်းဆောင်တွေကရောက်လာပါတယ်တယောက်ချင်းတူးချင်းစီလာတဲ့သဘောပါပြီးတော့နောက်ဆုံးမှဒီတမဦးတင်းစင်ရောက်လာတယ်တော်တော်ချင်းချင်းရောက်လာပြီးတာနဲ့တို့ကအခန်းတစ်ခုတည်းကနေပြီးတော့ဆွေးနွေးပွဲလုပ်မယ့်အခန်းတွေကိုတို့ကဝင်သွားပါတယ်ဆိုတော့ဆွေးနွေးပွဲလုပ်မယ့်အခန်းပုံစံကတော့ခံကုန်တွေကတယောက်နဲ့တယောက်တော်တော်လေးအလန်းဝီးတဲ့အနေအထားမျိုးနဲ့ဒီစက်ဝိုင်းပုံစံစီထားတာကိုတွေ့ရပါတယ်အဲတေချာလာတော့တို့ကတိတ်နီးနီးကက်ကက်ဆွေးနွေးတာမျိုးမဟုတ်ဘဲနဲ့ခက်လန်းလန်းကနေပြီးတော့ဆွေးနွေးတဲ့သဘောမျိုးပါဗျဒါပေမဲ့ဒီဆွေးနွေးပွဲကဥယျာဉ်ထုတ်ကတော့ဒင်းစာရှင်းလင်းပွဲမှာဒီဆွေးနွေးပွဲကဆွေးနွေးပွဲမှာပါဝင်တဲ့သူတွေဟာတယောက်နဲ့တယောက်ညီကူမောင်နှမတွေလိုပဲရင်းရင်းနီးနီးနွေးနွေးထွေးထွေးနဲ့ဆက်ဆံရေးရှိခဲ့တယ်လို့ဦးရထွတ်ကတော့ပြောသွားပါတယ်ဗျာ။ဒါပေမဲ့တကယ်တမ်းဆွေးနွေးတဲ့အခင်းချင်းပုံစံကတော့သူတယောက်တယောက်အတော်လေးအလန်းဝေးတဲ့သဘောမျိုးကျွန်တော်တို့တွေ့ခဲ့ရပါတယ်ဗျာ
။အခုဒီဆွေးနွေးပွဲလည်းပြီးသွားပြီဆိုတော့ဒီခေါင်းဆောင်6ဦးတည်းကနေပြီးတော့တချို့ခေါင်းဆောင်တွေများဒင်းစာရှင်းလင်းပွဲလုပ်တာဒင်းတောက်တွေကိုလက်ခံပြီးတွေ့ဆုံတာနောက်ဒီဆွေးနွေးပွဲနဲ့ပတ်သက်လို့ပြောတာဆိုတာရောရှိပါလားခင်ဗျာ။
တမပြောရစုံခွင့်ရှိတဲ့ဦးရထွတ်ကတော့ဒီသူရဲ့ဒီအကျဉ်းချင်းပြောလို့ရတဲ့ခြုံငုံပြီးပြောလို့ရတဲ့အကြောင်းအရာတွေကိုသတင်းစာရှင်းလင်းပွဲလာလို့တာကလွဲရင်တဏမရှိပါဘူးဗျာ။ဒေါ်ဆန်းစုကြည်ရဲ့အိမ်ကိုတော့ဇင်းတော့တချို့သွားပြီးတော့စောင့်နေကြတယ်လို့ကျွန်တော်တို့သိရတယ်။ဒါပေမဲ့ဒေါ်ဆန်းစုကြည်ကရောက်လာပြီးတော့တစုံတရာဘာမှပြောသွားမှမျိုးမရှိပါဘူးဗျာ။ဒီတိုင်းမကိုစလဲရင်းနဲ့ဒီဆွေးနွေးပွဲကိုလာတက်တဲ့ဒေါက်တာအေးမောင်ကလည်းသူကဒီဆွေးနွေးပွဲရလဒ်တွေကိုဒီတိုင်းရင်းသားတွေကိုပြန်ပြီးတော့တင်ပြအောင်မှမလို့ဒီသတင်းမီဒီယာတွေကအခုသူမပြောနိုင်သေးပါဘူးလို့ပဲသူကပြောထားပါတယ်ဗျဆိုတော့သတင်းစာရှင်းလင်းပွဲသဘောမျိုးကတော့ဦးရထွတ်တယောက်တည်းကပဲဆွေးနွေးပွဲအကြောင်းကိုခြုံငုံပြီးပြောတာနဲ့ရှိပါတယ်ဗျကျွန်တော်မရှိပါဘူးဗျ